မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ထိရောက်တဲ့လက်တွေ့ဆောင်ရွက်မှုတွေချမှတ်ဆောင်ရွက်တဲ့လို့လူခွင့်ရေးအဖွဲ့တချို့ကတိုက်တွန်းနေကြပါတယ်။အရှိတောင်အရှဒေသကပင်လယ်ပြင်မှာပိတ်မိနေတဲ့လေစီပြေးဒုက္ခသည်တွေရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့အာရုံစုစိုက်မှုတွေရှိခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီမှဒီကိစ္စဆွေးနွေးကြမှာဖြစ်တယ်လို့မနက်ဖြန်မေလ29ရက်နေ့မှာလဲအာရှနိုင်ငံတွေကကိုယ်စားလှယ်တွေပန်ကောက်မြို့မှာဆွေးနွေးကြဖို့ရှိပါတယ်။မက်ခင်ပြူတွေကတင်ပြပေးပါမယ်ရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံတွေကိုလေတွေနဲ့ထွက်ခွာနေကြတဲ့ဒုက္ခသည်ထောင်တဲ့ချီမှာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်လာကြသူတချို့ရှိတယ်လို့ပင်လယ်ထဲမှာမျောနေသူတွေလည်းအများအပြားရှိတယ်လို့ဆိုပြီးဒီလူတွေကိုရှာဖွေကယ်ဆယ်ဖို့နိုင်ငံတကာကတိုက်တွန်းပြောဆိုသံတွေထွက်လာခဲ့ပြီးတဲ့နောက်မှာဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာလဲဒီကိစ္စကိုဆွေးနွေးကြမှာပါ။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာအီရီယက်အယ်ဟူစိန်ဦးဆောင်ပြီးတော့လုံခြုံရေးကောင်စီကိုတင်ပြလာလေဖြစ်ပါတယ်။ဒီဆွေးနွေးမှုကနေထိရောက်တဲ့လှုပ်ဆောင်မှုတွေချမှတ်တင်တယ်လို့လန်ဒန်အခြေစိုက် Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmana ကပြောပါတယ်
။ The UN Security Council discussing the current crisis with the Rohingya is very welcome. But what we're concerned about is that they often discuss
ကုလသမဂ္ဂလုံခြုံရေးကောင်စီမှာရိုဟင်ဂျာအရေးဆွေးနွေးမယ့်ကိစ္စကိုကျွန်တော်တို့ကြိုးဆိုပါတယ်။ဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကဒီလိုမြန်မာနိုင်ငံရဲ့လူ့အခွင့်အရေးပြဿနာကိုမကြာခဏဆွေးနွေးပေမဲ့တကယ်လက်တွေ့ဘာမှမလုပ်တာကိုပါအပြောတတ်တတ်နဲ့မလုံလောက်ပါဘူး။ကျွန်တော်တို့မြင်ကျင်တာကရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအထောက်ပံ့တွေပေးနိုင်အောင်လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုဒီကိစ္စမြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေကိုဦးဆောင်လုပ်ဖို့ပြောတာမျိုးပါ။ဘာကြောင့်လဲဆိုတော့မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်တွင်းပြည်ပအကူအညီပေးလုပ်ငန်းတွေကိုအခုအထိကန့်သတ်နေသေးပ
ါရိုဟင်ဂျာဒုက္ခသည်တွေအများအပြားပင်လယ်ဖြတ်ထွက်ပြေးကြတဲ့အဓိကအကြောင်းရင်းတစ်ခုထဲမှာဆင်းရဲနွမ်းပါမှုနဲ့အထောက်ပံ့မရတာတွေကြောင့်ဖြစ်တယ်လို့လည်း Mark Farmana ကပြောပါတယ်။ဒါကြောင့်ရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေကိုပေးနိုင်အောင်လို့ဒီမြန်မာအစိုးရကအကန့်အသတ်မထားဖို့လူ့ကျွေးကောင်စီကဖိအားပေးလှုပ်ဆောင်တင်တယ်လို့ Mark Farmana ကပြောပါတယ်။
If Ban Ki-moon has a mandate from the UN Security Council, the most powerful body in the world, to go there to negotiate humanitarian...
ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုလုပ်ငန်းတွေကိုအကန့်အသတ်မရှိလှုပ်ဆောင်နိုင်အောင်မြန်မာအစိုးရနဲ့ဆေးစပ်ညှိနှိုင်းမှုတွေလုပ်ဖို့ကမ္ဘာဩဇာအရှိဆုံးအဖွဲ့ဖြစ်တဲ့လုံခြုံရေးကောင်စီကနေအတွင်းရေးမှူးချုပ်ဘန်ကီမွန်းကိုလုပ်ပိုင်ခွင့်ပေးဖို့လိုပါတယ်။ဒီလိုလုပ်ပိုင်ခွင့်ပေးတာဟာမြန်မာအစိုးရကိုလည်းသူတို့လက်ရှိမူဝါဒတွေပြောင်းလဲလာအောင်ရခိုင်ပြည်နယ်အတွင်းအကူအညီတွေကိုဝင်ရောက်ခွင့်ပြုအောင်ခိုင်မာတဲ့သတင်းစကားတရပေးရလဲကြပါတယ
်ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီလေစီပြေးဒုက္ခသည်တွေအရေးဆွေးနွေးဖို့ရှိတယ်လို့ပဲဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲဒီမြန်မာအပါအဝင်ဒေသတွင်းနိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်တွေဟာလဲမနေ့ပြန်မေလ29ရက်နေ့မှာဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေတာပါလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ Human Rights Watch ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ Phil Robertson ကတော့ဒီအစည်းအဝေးကနေဒေသတွင်းနိုင်ငံတွေပူးပေါင်းပါဝင်တဲ့ဒီမဖြစ်မနေလိုက်နိုင်ရမယ့်သဘောတူညီချက်တွေကိုချမှတ်လို့ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
We'd like to see a binding agreement first of all the priorities on search and rescue to find the remaining people second we want to
ဆက်ဆံနိုင်ငံအနေနဲ့မဖြစ်မနေလိုက်နာဆောင်ရမယ့်သဘောတူညီချက်တွေရဖို့လိုပါတယ်အရင်ဆုံးဦးစားပေးလိုအပ်မှာကပင်လယ်ထဲမျောနေတဲ့သူတွေကိုရှာဖွေကယ်ဆယ်ဖို့ပါပြီးတော့ဒီ UNHCR နဲ့ IOM တို့ကိုဒီလူတွေနဲ့တွေ့ဆုံခွင့်ပေးပြီးတော့သူတို့ဟာဒုက္ခသည်တွေလားဒါမှမဟုတ်လူမောင်းခိုးကူးခံရတဲ့သူတွေလားစသဖြင့်စီစစ်တီးပြုတ်ပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်အောင်စီစဉ်ပေးရပါမယ်။နောက်တစ်ခုကတော့မြန်မာဆွေရအနေနဲ့ Ranger တွေနဲ့ပတ်သက်တဲ့သူ့ရဲ့မူဝါဒကိုပြောင်းလဲပြီးတော့ Ranger တွေအပေါ်မှာခွဲခြားဆက်ဆံမှုတွေလူခွင့်ချိုးဖောက်မှုတွေကိုရပ်တန့်ရပါမယ်။သူတို့တွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်မှာပြန်နေခွင့်ပြုပြီးတော့နိုင်ငံသားအဖြစ်နဲ့လက်ခံပေးရပါလိမ့်မယ်
။မနေ့ကဘန်ကောက်မြို့မှာကျင်းပမဲ့အစည်းအဝေးကိုဒီအာရှ18နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြမယ့်အပြင်အမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတွေကစောင့်ကြည့်လေ့လာသူတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအကူအညီပေးရေးအဖွဲ့ IOM တို့လည်းတက်ရောက်ကြမှာပါ။ဒီတော်တွင်လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းမြန်မာဆွေရအနေနဲ့ရိုဟင်ဂျာတွေပေါ်ဖိနှိပ်ဆက်ဆံမှုတွေကိုအဆုံးသတ်ဖို့အပါအဝင်လေစီပြေဒုက္ခသည်ပြဿနာအရင်းခံကိုဒီဘန်ကောက်အစည်းအဝေးမှာအဓိကထားဆွေးနွေးကြဖို့မလေးရှားဆွေရကိုတိုက်တွန်းနေပါတယ်ရှင်။